မန္တလေးတိုင်းမြင်းကြံမြို့နယ်နဲ့နထိုးကြီးမြို့နယ်မှာစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားပြည်သူတို့ချို့ထိခိုက်သေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းပုတလင်ဘက်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းမှုအတွင်မှာလည်းကြီးရွာ900ထက်မနည်းကဒေသခံ2000ကျော်စစ်ဘေးရှောင်နေရပြီးအကူအညီတွေအရေးပေါ်လိုအပ်နေပါတယ်။ဒီအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုဝင်းခန့်ပြောပြပေးပါအောင်ခင်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ရှေးဘက်တော်ရင်းတနေရာမှာစခန်းချနေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုမနေ့အောက်တိုဘာ15ညပိုင်းကစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်ကနထိုးကြီးနဲ့မြင်းကြံအဆက်ရွာကြီးကျေးရွာကိုလည်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲခဲ့တဲ့အတွက်လူနေအိမ်ပေါ်ကျပြီးအရက်သားအမျိုးသမီးတဦးသေဆုံးအမျိုးသားတဦးနဲ့ကလေးငယ်တဦးဒဏ်ရာရခဲ့ပါတယ်။မြင်းကြံတဲ့နထိုးကြီးမြို့နယ်တဲကလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုဒေသခံတို့ပြောထားတာကတော့
အားလုံး6လုံးကျင်းပထမဟိုဘောခဏနေတဲ့6မိနစ်တာစလုံးကဟိုရွာကြီးကြီးကကျတော့အဲဘာသာတော်ဖြစ်နေအတုံးနဲ့တားကြတာဘာသာတော်ဖြစ်ရတယ်မင်းသားတော့ဒီသွားပြီးပြောတယ်အဲအမေတမီးကတော့ဒီသွားတယ်အဲဒီမျိုးသားတယောက်နဲ့ကလေးတယောက်ကတော့မတည်သေးဘူးပြောတယ်နောက်ပြီးတော့အဲအကျေးပြန်လာတော့ဟိုဘောဦးမြညုံနဲ့တော့ဟိုဘော3လုံးကခံတွေ့ရကြာပြီးတော့ပြီးရ6ရောက်နေတယ်
တချိန်တည်းမှာပဲမြင်းကြံမြို့နယ်ကနောက်ထပ်နေရာနှစ်ခုကိုလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်တွေရှိနေတဲ့ဆိုတော့ယူဆရတဲ့သတင်းပေးပို့မှုတွေကြောင့်အခုလိုနေရာဆုံးလေကြောင်းတိုက်ခိုက်ခံရတာလို့ဒေသခံတွေကသုံးသပ်ကြပါတယ်။စကိုင်းဘက်မှာဆိုရင်လည်းအနောက်မြောက်တိုင်းစစ်ဌာနချုပ်အနီးကဘူးတလင်မြို့နယ်ထဲမှာစစ်တပ်နယ်မြေရှင်းလင်းစစ်ကြောင်းထိုးနေတာအခုဆိုရင်12ရက်ရှိနေပြီဖြစ်ပါတယ်။နေမင်းရှင်းလင်းလမ်းတစ်လျှောက်မှာရှိတဲ့ကျေးရွာ9ရွာထက်မနည်းကဒေသခံ2000ကျော်ဟာစစ်ကြောင်းနဲ့ဝေးရနေရာတွေမှာတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ရတဲ့ရက်ကြာမြင့်လာတဲ့အတူစားဝတ်နေရအခက်အခဲတွေကြုံတွေ့နေရပြီးစစ်တပ်တပ်ဆွဲထားတဲ့တပ်လှိုင်းကျေးရွာမှာလည်းဖမ်းဆီးခံထားသူတွေရှိရလို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါဗျ။
သူအောင်းနေတဲ့အဲရွာထဲမှာတစ်ခါက20ကျော်ပါတယ်ဗျ။အမိကလည်းသွားပြီးတော့သူမှမကြည့်နိုင်တော့ဟိုအတူအလိုတက်ခံရတဲ့ဒီသူရှိမရှိမသိဘူး။အဲ့စစ်တောင်းနဲ့လည်းဝေးတဲ့ရွာလေးပေါ့နည်းနည်းလွတ်နိုင်တဲ့ရွာလေးပေါ့အဲ့အားလေးရှောင်ရအာစိတ်တာကံအာပြောတလိုင်းပေါ့ရောက်ချီပြည့်ပြတော်လက်ရွာစစ်တောင်းစစ်ဆောင်နန်းကရွာတွေရအောင်ကောင်းလုံးပေါင်းကျေးရွာလို9ရွာလောက်ရှိတယ်လူကြီးရော2000ခွဲဝေးကြည့်ရင်ရှိရတာရစ်တီကိုများသွားတယ်ရစ်တီကိုများသွားလို့မရောက်ဘူးအဓိကစံစီပေါ့ဗျာအဲ့ဒါလိုတော့ပဲဗျာ
စစ်ကောင်စီစစ်ကြောင်းတွေဟာဘူးတလင်မြို့နယ်သုံးမိုင်ခန့်အကွာကတက်လှိုင်းရွာထဲမှာတက်ဆွဲနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့အော်တိုဘာ13ရက်နဲ့14ရက်တို့မှာတိုက်ပွဲအနည်းငယ်ဖြစ်ခဲ့ပေမဲ့နောက်ရက်တွေမှာတော့နှစ်ဖက်အခြေအနေစောင့်ကြည့်တဲ့အနေအထားနဲ့လက်နက်ကြီးပစ်ခတ်ထားတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဘူးတလင်မြို့နယ်ကကူတော်ကျေးရွာကိုလည်းစစ်ကူပေးပြီးပြန်လာတဲ့စစ်ကောင်စီစစ်ကြောင်းကိုစက်တင်ဘာ30ရက်မှာကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကတေဆုံတာတွေနဲ့ဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်မှာဘူးတလင်မြို့နယ်တဲကိုနေမင်းရှင်းလင်းလုပ်နေတာလည်းဖြစ်ပါတယ်။နေမင်းရှင်းလင်းရဲ့အတွက်မှာအရက်သား14ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်ချို့လည်းမိရှို့ခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကလက်နက်ကင်ဒီနဲ့တောင်းဆိုမှုတွေကိုလိုက်ရောမှာမဟုတ်တယ်လို့စစ်တပ်အနေနဲ့အကြမ်းဖက်သူတွေကိုနှိမ်နှင်းဖို့လိုအပ်တာတွေဆက်လုပ်သွားမယ်ဆိုတာထပ်အတည်ပေးကြောင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်ချုပ်ဆိုတဲ့ကိုနှစ်ပြည်မှာပြောခဲ့ပါတယ်အခုလိုနိုင်ငံရေးနည်းနယ်ပဲဆွေးနွေးဖြေရှင်းဖြေရှားဖို့စစ်ကောင်းဆောင်ပြောနေချိန်မှာမြန်မာနိုင်ငံတစ်ခွန်းလေကြောင်းတိုက်ခိုက်တာတွေလုပ်နေပြီးအရက်သားထိခိုက်သေဆုံးတာတွေပေါ်မှာဘေးကွန်းထုတ်တာတွေလည်းရှိလာနေပါတယ်စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စင်ရေးတွေအတွင်းရက်သားထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကအခုခံပြောဆိုလေးရှိပါရယ်ခင်ဗျာ